ရခိုင်ပြည်နယ်မောင်တော်မြို့ဒူချီယာတန်းကျေးရွာမှာဖြစ်ပျက်ခဲ့တဲ့ကိစ္စရဲ့အပေါ်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုချက်ချင်းလှုပ်ဆောင်ဖို့ကုလသမဂ္ဂနဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနတို့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အဲ့ဒီရွာမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်တအူးအပါအဝင်လူအတော်များများသေဆုံးခဲ့တဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲအခုလိုတောင်းဆိုလိုက်ကြတာပါ။အပြည့်စုံကိုကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဒူချီယာတန်းကျေးရွာမှာပြီးခဲ့တဲ့သတင်းပတ်အတွင်းကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းလူ30ထက်မနည်းတေဆုံးခဲ့တယ်ဆိုတဲ့သတင်းတွေကဇက်တိုက်လူထွက်လာနေတာပါ။အရက်သားတွေအပါအဝင်ရဲတပ်ဖွဲ့ဝင်တဦးတေဆုံးခဲ့တယ်ဆိုတဲ့သတင်းတွေကြောင့်အထူးပဲစိုးရိမ်မိတဲ့အကြောင်းလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူး Valerie Moss ကဇန်နဝါရီလ23ရက်ကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Miss Moss ရဲ့ကြေညာချက်ကိုကြာသပတေးနေ့ကုလသမဂ္ဂပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောရေးဆိုခွင့်ရှိသူ Fahrenheit ကအခုလိုပြောခဲ့ပါတယ
်. She asked that the government of Myanmar to take all necessary measures to ensure the full protection of all civilians. She also requested that the government allow for the safe and continued access for humanitarian
assistance. ရတဲ့အားလုံးကိုပြေဝကာကွယ်ပေးဖို့လိုအပ်တာမှန်သမျှအားလုံးလုံဆောင်ပါလို့မြန်မာဆွေရောက်သူကတောင်းဆိုပါတယ်။တဆန်ရဒေသတွေမှာလိုအပ်ချက်တွေကိုသိနိုင်မှုနဲ့မကြတဲ့ရင်ကအကြမ်းဖက်မှုကြောင့်ဘေးဒဏ်သင့်သူတွေကိုအကူအညီပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဝန်ထမ်းတွေဒီဒေသတွေစီဘေးရန်ကင်းကင်းနဲ့ဆက်ပြီးတွားရောက်နိုင်ရေးမြန်မာဆွေရခွင့်ပြုဖို့ကိုလည်းသူကပန်ချခဲ့ပါတယ
်မြန်မာဆွေရဘက်ကတော့အဲ့ဒီရွာမှာအကြမ်းဖက်မှုကြောင့်လူတွေအသက်ခံရတာမျိုးမရှိခဲ့ဘူးလို့တက်ခါတလဲလဲငင်းဆန်ထားပြီးရဲတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်တိုက်ခိုက်တာကြောင့်သာရဲတပ်ချက်ကြီးတူလက်နက်ခဲယမ်းတွေနဲ့အတူပျောက်ဆုံးနေတာဖြစ်တယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒါ့အပြင်ရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ဆွေရအဖွဲ့တာဝန်ရှိသူတွေဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးမှူးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံဌာနေကိုယ်စားလှယ်တို့နဲ့အတူအဲ့ဒီဒေသကဂျီယော်ရီစီဇန်နဝါရီလ22ရက်နေ့ကသွားရောက်ခဲ့တာကိုလည်းသတင်းစာတွေမှာဖော်ပြခဲ့ပါတယ်သူတာဝန်ယူထားတဲ့ကုလသမဂ္ဂဌာနကမြန်မာပြည်ဆိုင်ရာတာဝန်ခံကိုယ်တိုင်အဲ့ဒီဒေသဘက်စီသွားရောက်ခဲ့ပြီးနောက်တရက်မှပဲဘာဖြစ်ခဲ့လဲဆိုတာကိုအတိအကျစုံစမ်းဖို့ Miss Amos ကမြန်မာအစိုးရကိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ
် Ms. Amos also called for an immediate and impartial investigation into the violence and for the rights of those arrested and detained to be respected
ကျန်းဖက်မှုပေါ်ပဲမလိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုချက်ချင်းပြုလုပ်ဖို့ Ms. Amos ကတောင်းဆိုထားပါတယ်ဒါပြင်ဖမ်းဆီးထိန်းသိမ်းခံထားရသူတွေရဲ့အခွင့်အရေးကိုလည်းလေးစားလိုက်နာဖို့တောင်းဆိုပါတယ
်ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူ Fahrenheit ပါဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဝန်ကြီးတူဦးဖြစ်သူ Hugo Sawyer ကလည်းမောင်တော်မြို့နယ်တွေကတပ်ဖြတ်ခံရတဲ့သတင်းတွေပေါ်အထူးပဲထိတ်လန့်တုန်လှုပ်မိတယ်လို့ပြောပြီးပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုချက်ချင်းလုပ်ဖို့ကြာသပတေးနေ့မှာပဲမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုချက်ကိုပြည်ထောင်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးစီအဲ့ဒီနေ့မှာပဲပေးပို့ခဲ့တယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်ကလူမှုအဝန်ဝိုင်းအလုံးရဲ့လုံခြုံရေးအတွက်မြန်မာအစိုးရကဆက်ပြီးအထောက်အပံ့ပေးသွားဖို့ ਨੇ နိုင်ငံတကာအကူအညီတွေပေးပို့နိုင်မဲ့အခြေအနေတည်းဖန်တီးပေးဖို့ကိုလည်းပြည်ထောင်ဝန်ကြီးဟူဂိုဆော်ယာကမြန်မာဆွေရောက်ကိုတောင်းဆိုခဲ့ပါတယ်ခင်ဗျာ
ကိုချွတ်ချော်သိန်းပြောပြခဲ့တာပါရှင်ကြာသပတေးနေ့တရက်ထဲမှာပဲဒီကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးနာဖီပီလေးကလည်းဒူချီယာတန်းဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။မစ်ပီလေးရဲ့ကြာသာရေးနေ့ထုတ်ပြန်ချက်ထဲမှာအနေငယ်ပိုပါလာတယ်လို့ပြောလို့ရတဲ့အချက်လက်တွေကတော့ဇန်နဝါရီလ9ရက်နေ့ကနေ23ရက်နေ့အတွင်းဒူချီယာတန်းရွာမှာဆိုးရွားတဲ့ဖြစ်ရပ်နှစ်ခုဖြစ်ခဲ့တယ်ဆိုရယ်။နောက်ရိုဟင်ဂျာမွတ်စလင်40ကျော်သေဆုံးခဲ့တယ်လို့သတင်းတွေထွက်ထားတယ်ဆိုရယ်ပဲဖြစ်ပါတယ်။ဒူချီယာတန်းရွာမှာအသက်ဆုံးရှုံးမှုဖြစ်ခဲ့ရတဲ့အပေါ်ပြစ်တင်ရှုံချပါကြောင်းပမ်လိုက်တဲ့စုံစမ်းစစ်ဆေးမှုတစ်ခုအပြည့်အဝချက်ချင်းလုပ်ဖို့နဲ့ဘေးဒဏ်ခံရသူတွေနဲ့မိသားစုဝင်တွေတရားမျှတမှုခံစားရအောင်လုပ်ပေးဖို့အာဏာပိုင်တွေကိုတောင်းဆိုပါကြောင်းနောက်ဒီလုပ်ငန်းစဉ်ကိုအထောက်အကူပြုပေးဖို့အတွက်မိမိရဲ့ဌာနအနေနဲ့အစဉ်သင့်ရှိပါကြောင်းကို Miss P လေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကိုရနေကနေ73ရက်နေ့အတွင်းဖြစ်ခဲ့ပုံအသေးစိတ်ကိုသူတို့ရထားတဲ့အတိုင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပြီးတော့အဲ့ဒီသတင်းအချက်အလက်တွေကိုမြန်မာအစိုးရစီပေးပို့ထားတယ်လို့လည်းပြောထားပါရရှင်